နေ့အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအသံလွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအသံမြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kilohertz 1653ညာညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာ kilohertz 1953ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆိုင်နေကန်တာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm as a big
သောတာရှင်များရှင်တုတ္တဖလဲဆွေးနွေးမယ်ဆိုတဲ့ကျမရဲ့ကဏ္ဍမှာကျမမာလေးနဲ့အတူ
ကျမမေသူတို့လေ့လာထားတဲ့
နှလုံးကျမရဲ့ကောင်းသူတို့ဤလှုပ်ဝက်ချက်ခုနှစ်ချက်ဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်နှလုံးယောဂါဟာတည်ဆုံးမှုအများဆုံးယောဂါတွေထဲကတစ်ခုအပါဝင်ပဲဖြစ်ပါတယ်ရှင်။ဒါပေမဲ့လိလမှုတွေအရနှလုံးကျန်းမာရေးကောင်းမွန်နေသူတို့နေထိုင်တဲ့နီလန်းခုနှစ်မျိုးကိုတွေ့ရှိခဲ့ကြပါတယ်။အဲ့ဒီနီလန်းခုနှစ်ချက်ကတော့ဆေးလိမ့်မတောက်တာ၊အာဟာရညီမျှစွာစားသုံးတာ၊တနေ့ကိုနိုင်ဝက်လောက်လစ်ချင်ခံတစ်ချိန်လှုပ်ဆောင်တာ၊စိတ်ဖိစီးမှုလျှော့ချတာ၊အားစင်းမီဝဲတာ၊ညဘက်ကောင်းမွန်စွာအိပ်ပျော်တာ၊အစာအငံတွေကိုရှောင်တာစတဲ့အချက်တွေပဲဖြစ်ပါတယ်။ကဲမေသူရေတငယ်ချင်းကစပြီးတော့ဆီလေးမတောက်တာကဘလို့ကျမရေအကျိုးကျေးဇူးတွေကိုဖြစ်ပေါ်စေပြီးဆီလေးတောက်တာကဘလို့ကျမရေချိုးချိုးတွေကိုဖြစ်ပေါ်စေတယ်ဆိုတာကိုပြောပြပေးပါလားကွယ်
။ကောင်းပါပြီမလေးရေဒါဆိုရင်မေသူလေ့လာထားတဲ့အချက်တွေကိုတောတာရှင်တို့သိရှိဖို့ပြောပြပေးသွားပါမယ်။ဆီလေးကြောင့်အမျိုးမျိုးသောကျမရေပြဿနာတွေကိုဖြစ်ပေါ်စေပါတယ်။ဆီလေးတောက်တဲ့သူတွေရဲ့သွားဟာဝါးနေမှာဖြစ်တယ်လို့သူ့ရဲ့နှာခမ်းတွေကလည်းညိုမဲနေမှာဖြစ်ပါတယ်။ဒါတွေကတော့ဆဲလေးတာသူတွေရဲ့အပြင်ပိုင်းကမြင်တွေ့ရတဲ့တွင်ပြင်လက္ခဏာတွေပဲဖြစ်ပါတယ်။ပိုဆိုးတာကတော့ဆဲလေးတောက်တဲ့အတွက်သွေးကြောတွေကိုကျင်းမြောင်းသွားစေပြီးသွေးစီးဆင်းမှုမကောင်းတော့ပဲနှလုံးကျန်းမာရေးကိုထိခိုက်လာပါတော့တယ်။နောက်တစ်ချက်ကတော့မိမိကိုယ်တိုင်ကဆဲလေးမတောက်ပေမဲ့ဆဲလေးတောက်သူရဲ့ဘေးအနားမှာနေတာကြောင့်ဆဲလေးတောက်သူလိုပဲတူညီတဲ့ဆိုးကျိုးတွေကိုရရှိစေတဲ့အတွက်ဆဲလေးနဲ့ဆဲလေးငွေတွေကိုရှောင်ရှားဖို့လိုအပ်ပါတယ်
။ဟုတ်ပါတယ်။မေသူပြောပြခဲ့တဲ့ဆဲလေးနဲ့ဆဲလေးငွေကိုမတုံဆွဲရှောင်ရှားတာကနှလုံးယောဂါမဖြစ်စေဖို့အကျိုးပြုစေတဲ့ကျန်းမာရေးနည်းလမ်းတွေပဲဖြစ်ပါတယ်။သောတာရှင်တို့အနေနဲ့နှလုံးကျန်းမာပြီးနှလုံးယောဂါမဖြစ်စေဖို့အာဟာရများတစွာစားသုံးဖို့လိုအပ်ပါတယ်ရှင်။အစာစားတိုင်းကျန်းမာရေးကောင်းတာမဟုတ်ပါဘူး။ကျန်းမာရေးနဲ့ညီညွတ်တဲ့အစာဖြစ်ဖို့လိုအပ်ပါတယ်။တစ်နေ့တာအတွက်လိုအပ်တဲ့ဗီတာမင်သတ္တုဓာတ်အာဟာရဓာတ်တွေကိုချိန်တွေတွက်ချက်ပြီးစားဖို့ဆိုတာလူတိုင်းအဖို့မလွယ်တဲ့ကိစ္စပါ။ဒါပေမဲ့အတတ်နိုင်ဆုံးကတော့အသီးအနှံနဲ့ဟင်းသီးဟင်းရွက်တွေကိုပိုစားတာတရိတ်ဆန်ကားရတဲ့အစီတွေကိုရှောင်တာငါးအစီလိုအိုမီဂါ3နဲ့အိုမီဂါအက်ဆစ်တို့ကိုစားတာကြောင့်နှလုံးကျန်းမာရေးကိုအကောင်းဆုံးကူညီပေးပါတယ်ရှင
်မှန်ပါတယ်သောတာရှင်တို့အနေနဲ့ဒီနေ့မှနိုင်ဝက်လောက်လေ့ကျင့်ခန်းပြုပေးတာကလည်းနှလုံးကျန်းမာရေးကိုကောင်းမွန်စေတဲ့ဆိုတဲ့အချက်ကိုဆက်လက်တင်ပြပေးချင်ပါတယ်ကျန်းမာရေးနဲ့ညီညွတ်တာတွေကိုစားနေရုံမဟုတ်ပဲဒီနေ့နိုင်ဝက်လောက်လေ့ကျင့်ခန်းလုပ်ပေးတာကလည်းနှလုံးကိုကျန်းမာစေတဲ့အပြင်ကိုယ်အလေးချိန်ထိနိုင်တာကယ်လိုရီလောင်ကျွမ်းစေတာသွေးလပတ်မှုကောင်းစေတာနဲ့တက်ကြွတဲ့လူနေမှုဘဝကိုရရှိစေတာစားတဲ့ကျန်းမာရေးအကျိုးကျေးဇူးတွေကိုရရှိစေနိုင်ပါတယ်။လက်ကျင်ခံပြုလုပ်တာကိုနေ့တိုင်းမလုပ်နိုင်ဘူးဆိုရင်တော့မှ တစ်ပတ်မှာ3-4ချိန်တော့လေ့ကျင့်ခန်းတစ်ခုခုရရှိအောင်လုပ်ဆောင်ပေးရမှာဖြစ်ပါတယ်။နှလုံးကျန်းမာစေတဲ့လေ့ကျင့်ခန်းတွေကတော့ဖြည်းဖြည်းလမ်းလျှောက်တာ၊ဥယျာဉ်စိုက်ပျိုးတာ၊ရေကူးတာ၊ခရီးဝေးလမ်းလျှောက်တာနဲ့ခက်ရွရွလေးပြေးတာစတဲ့လုပ်ဆောင်မှုတွေပဲဖြစ်ပါတယ်ရှင်
။တော်တရှင်တို့အနေနဲ့စိတ်ဖိစီးမှုကိုခံစားရတဲ့အခါမှာစိတ်ဖိစီးမှုကိုလျှော့ချဖို့လိုအပ်ပါတယ်။စိတ်ဖိစီးမှုနဲ့အမျိုးမျိုးသောဖိစီးမှုတွေဟာကုသဖို့ခက်ခဲဆုံးယောဂါတွေထဲကတစ်ခုအပါအဝင်ဖြစ်ပါတယ်။နှလုံးကျန်းမာနေသူအများစုဟာလက်ချင်ခံကိုတငယ်ချင်းအပေါင်းအဖော်တွေနဲ့အတူပြုလုပ်ပြီးပျော်ရွှင်စွာနေတတ်တဲ့သူတွေဖြစ်ပါတယ်။နောက်ပြီးခန္ဓာကိုယ်အတွက်လိုအပ်တဲ့ဓာတ်တွေရရှိဖို့ဖြစ်ဆွတ်ဆေးမီဝဲဖို့လိုအပ်ပါတယ်။မီဝဲအသုံးပြုမဲ့ဖြစ်ဆွတ်ဆေးတွေမှာဗီတာမင် B, ကယ်ဆီယမ်ဗီတာမင် D, မက်ဂနီဆီယမ်စရာတွေပါဝင်ဖို့လိုအပ်ပါတယ်ရှင်။
တောတာရှင်အနေနဲ့နှလုံးကျန်းမာစေဖို့ညာဘက်အိပ်ဆက်တဲ့အခါမှာကောင်းမွန်စွာအိပ်ပျော်ဖို့ကလည်းလိုအပ်လာပါတယ်ရှင်။တောတာရှင်အနေနဲ့ညာဘက်အိပ်မပျော်တာကသွေးဖိအားတက်လာစေပြီးခန္ဓာကိုယ်ကကိုလက်စထရောအဆင့်ကိုထိန်းချုပ်ဖို့ခက်ခဲတတ်ပါတယ်။ဒါအပြင်ညာဘက်မှာအိပ်မပျော်ဘူးဆိုရင်တက်လက်ပတ်မှုကိုအနှောက်အယှက်ဖြစ်စေတာကြောင့်နှလုံးကျန်းမာရေးကိုထိခိုက်စေပါတယ်။ဒါကြောင့်တောတာရှင်အနေနဲ့အိပ်လို့မပျော်ဘူးဖြစ်နေမယ်ဆိုရင်တော့အိပ်ပျော်စင်းမဲ့နီလန်းတွေကိုရှာဖွေရမှာပဲဖြစ်ပါတယ်
။တောတာရှင်အနေနဲ့အငန်စားတဲ့အလေ့အကျင့်ရှိနေမယ်ဆိုရင်အခုချိန်ကစပြီးအငန်ကိုလျှော့စားပြီးရှောင်ရှားရမှာဖြစ်ပါတယ်။ငန်နဲ့အစားအစာတွေကိုအစားများတာကသွေးဖိအားတိုးတက်စေပါတယ်။အထူးသဖြင့်အဆင်သင့်အစားအစာတွေထဲမှာစားကခန္ဓာကိုယ်အတွက်လိုအပ်သလောက်ပါပြီးသားပါ။ဒါပေမဲ့တောတာရှင်အနေနဲ့စားထက်ထဲတဲ့အတွက်အငန်ကိုပိုစားမိစေပါတယ်။ဟင်းချက်တဲ့အခါမှာလဲစားနဲ့ဟင်းချုံမုတ်တွေကိုအကန့်အသတ်ပြုလုပ်ပြီးမှစားသုံးရမှာဖြစ်ပါရဲ့ရှင
်တောတာရှင်များရှင်ကျမမေသူနဲ့အတူတငယ်ချင်းမလေးတို့ကနှလုံးကျန်းမာရေးကောင်းသူတို့ရဲ့လှုပ်ဝှက်ချက်ခုနှစ်ချက်အကြောင်းကိုတင်ပြပေးခဲ့ပြီးဆိုတော့တောတာရှင်တို့လည်းကျန်းမာရေးဘုဒ္ဓရတွေရရှိကြမယ်လို့ယုံကြည်မျှော်လင့်မိပါရဲ့ရှင
်ဟုတ်ပါရဲ့ရှင်ဖော်ပြခဲ့တဲ့အချက်တွေကိုလိုက်နာကျင့်သုံးခြင်းဖြင့်တော်တရှင်တို့လည်းနှလုံးရောဂါဖြစ်ပွားမှုမှာကင်းဝေးနိုင်ကြပါစေလို့ဆုမကောင်းတောင်းပေးလိုက်ရပါတယ်ရှင်
။တော်တရှင်များရှင်ယခုဖော်ပြခဲ့တဲ့အကြောင်းအရာလေးကို Good Health ကျန်းမာရေးနဲ့အလားပါချာနဲ့အတွဲအမှတ်469မှာစာရေးသူတတဲရေးသားထားတဲ့နှလုံးကျန်းမာရေးကောင်းသူတို့ရဲ့လူဝတ်ချက်ခုနှစ်ချက်ဆိုတဲ့ကျန်းမာရေးဆောင်ပါလေးကိုကျမတို့မျှော်လင့်ခြင်းအတန်မှကောင်းနှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်
။တော်တရှင်များရှင်တုတ္တပလဲဆွေးနွေးမယ်ဆိုတဲ့ကျန်းမာရေးကဏ္ဍမှာကျမမာလီနဲ့
ကျမမေသူတို့က
နှလုံးကျမရေကောင်းသူတို့ရဲ့လှုပ်ဝက်ချက်ခုနှစ်ချက်ဆိုတဲ့အကြောင်းတင်ဆက်ပေးခဲ့သလိုနောက်လာမယ့်အချိန်မှာဘလို့အကြောင်းအရာလေးတွေတင်ဆက်ပေးအောင်မလဲဆိုတာသိရလေအောင်စောင့်မျှော်နှားဆင်အားပေးကြပါအောင်လားရှင်ကျေးဇူးတင်ပါတယ်ရှင်
တော်တရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။ကျွန်တော်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှိစွာနှုတ်ခွန်းဆက်တင်ပါတယ်။ဒီနေ့ပျော်ရွှင်သားရပွဲကောင်းသောမင်္ဂလာနေ့တင်ပါလို့ရှိရင်မျော်လင့်ခြင်းဓမ္မဒေသနာကနေမှာဆက်လက်ပေးသွားခြင်းတဲ့တင်စကားကတော့ယုံကြည်ချက်အပြင်ဆုတောင်းခြင်းကျွန်တော်ဆုတောင်းတဲ့အခါမှာတို့ချင်းယုံကြည်ချက်အပြည့်ထားရှိပြီးတော့ကျွန်တော်တို့ဆုတောင်းဖို့ရန်အတွက်ဘယ်သူကိုယုံကြည်ချက်အပြည့်ဝထားရမလဲကျွန်တော်တို့ကိုးကွယ်တဲ့ဘုရားသခင်အရတို့ချင်းကျွန်တော်တို့ကိုတကယ်ပေးစွမ်းနိုင်တဲ့ဘုရားကျွန်တော်တို့နဲ့အတူရှိတဲ့ဘုရားကျွန်တော်တို့အနားမှာရှိတဲ့ဘုရားဖြစ်တဲ့အတွက်ကြောင့် ဖယားကိုလုံလုံလည်လည်ဆက်ကပ်အပ်နေပြီးတော့ယုံကြည်ချက်ပြေဝနဲ့ဆုတောင်းဖို့ရန်အတွက်ဒီသတင်းစကားကိုပေးတော်မှာဖြစ်ပါတယ်။ဒါရှမသက်ခရစ်မန်ခန်းကြီး6ငယ်9မှာလို့ရှိရင်သင်တို့ဒီဆုတောင်းတော့အခါဖယားမသိသူနေသူအချင်းဒီစကားဖြင့်အထထမမွက်ကြနဲ့။ထိုသူတို့ဒီများစွာသောစကားအဖြင့်မိမိတို့အလိုကိုပြည့်စုံပြီဟုထင်မှတ်ကြ၏တဲ့။ညနေဖယားသခင်ဒီကိုဆုတောင်းတဲ့အခါမှာကျွန်တော်တို့ကပုံသေးကားချက်ကြီးချမှတ်ပြီးတော့တရားဟောချက်တွေကိုဒီတိုင်းပဲရွတ်ဆုံနေလို့မဟုတ်ဘူး။ယနေ့ဖရာသခင်တွေကိုဆုတောင်းတဲ့အခါဘယ်လိုနည်းအားဖြင့်ကျွန်တော်တို့ကဆုတောင်းကြမလဲ။ဖရာသီကိုသွားတဲ့အခါမှာဖရာနဲ့စကားပြောတဲ့အခါမှာယနေ့ကျွန်တော်တို့ထပ်ခါတလဲလဲပြောဖို့မဟုတ်ဘဲနဲ့ဖရာသီစကားပြောတဲ့အခါမှာတငယ်ချင်းနဲ့စကားပြောသလိုယနေ့ကျွန်တော်တို့ပြောနိုင်ဖို့အရင်ရည်ကြီးပါတယ်။ချစ်တော်မိတ်ဆွေတို့ဆုတောင်းခြင်းနှမျိုးရှိပါတယ်။ပုံသေးဆုတောင်းခြင်းနဲ့ယုံကြည်ချက်ဖြင့်ဆုတောင်းခြင်းတို့ဖြစ်ပါတယ်။နော်ခါတလဲလဲမိယိုးဖလာအဖြင့်ရွတ်ဆိုသောဆုတောင်းခြင်းဟာဖယားသခင်ကိုလိုလားမှုမရှိသောဆုတောင်းချက်များထုံတန်းစင်လာပုံသက်တွေဆုတောင်းချက်များသာဖြစ်ပါတယ်။ဒါကျွန်တော်တို့ဆုတောင်းတဲ့အခါမှာနှလုံးသားမှာလာတဲ့စကားများဖြင့်ကျွန်တော်တကယ်ရည်ရွယ်ချက်ရှိရမယ်ဖြစ်တယ်ချစ်တော်မိတ်ဆွေ။ဒါကျွန်တော်နှလုံးသားကနေမှာလာတဲ့အရာကိုဖယားသခင်မှာကျွန်တော်တို့ကအတိအလင်းပြောပြဖို့ဖြစ်တယ်ဆုတောင်းတဲ့အခါမှာဆိုရှင်ဒါနှလုံးသားရဲ့ခံစားချက်ကိုမပေါ်ပြတဲ့လှပကျွမ်းကျင်ပြီးတော့ကြွယ်ဝသောဆုတောင်းချက်များဆိုချင်းစကားထက်ချင်းသာဖြစ်ပြီးတော့အချင်းဤပဲဖြစ်ပါတယ်မိတ်ဆွေတို့ပါတော့ကြောင့်စိတ်နှလုံးမှာရိုးစင်းတဲ့လေးနက်မှုရှိတဲ့ဆုတောင်းချင်းဟာဆိုချင်းလူသားမိတ်ဆွေတအူးထံပါဆိုချင်းအကူညီတောင်းချင်းနဲ့တူပြီးတော့အကူညီလဲရရှိမယ်လို့ယုံကြည်ချက်နဲ့တောင်းချင်းဟာယုံကြည်ခြင်းဆုတောင်းခြင်းဆုတောင်းချက်ဖြစ်ပါတယ်ဒါကြောင့်ဖခင်အကြောင်းဘိမ့်မှာတို့သွားရောက်ပြီးတော့ဆုတောင်းတဲ့အခွန်ခံရဲ့ဆုတောင်းချက်မှာဆိုရှင်ရိုးသားဖြူစင်တဲ့ဝိပုကိုးကွယ်မှုပြုတဲ့သူတဦးအနေနဲ့ဥပမာအကောင်တစ်ခုဖြစ်ခဲ့ပါတယ်။နော်။သူပါတို့ရှင်အပြစ်သားတဦးဖြစ်ကြောင်းခံယူပြီးတော့စိတ်အားထက်သန်စွာနဲ့စံနာရှိတဲ့ခါမှာအိုးဖခင်သခင်အပြစ်သားဖြစ်သူအကျွန်ုပ်အားတနာညာတာပါဆိုပြီးတော့ဖခင်သခင်တံမှာသူဆုတောင်းခဲ့ပါတယ်။ချစ်တော်မိတ်ဆွေတို့ဖယားသခင်နဲ့စကားပြောနိုင်ဖို့ဆိုတာကျွန်တော်တို့ရဲ့လက်တွေ့အသက်တာနဲ့ပတ်သက်ပြီးတော့ပြောစရာတခုခုရှိရပါမယ်။ကျွန်တော်တို့ရဲ့ပြုလုပ်ခဲ့တဲ့မှတ်တမ်းစာအုပ်မဲကြီးအရှိကြီးကဆိုရှင်ထာဝရဖယားသခင်ရဲ့မျက်စိအောက်မှာရောက်ရှိနေပါတယ်။မှတ်တမ်းစာအုပ်ကဆိုရှင်လိုလေသိမရှိပြည့်စုံနေပါတယ်။နော်ပြုလုပ်ခဲ့တဲ့အပြစ်တစ်စုံတစ်ခုမှမေ့မကြံခဲ့ပါဘူး။နော်ဒါပေမဲ့လည်းသူ့ရဲ့ရှေ့ခေတ်ကာလအစီအခံများဆိုရှင်သူစံကောင်းမွန်တဲ့အရာများကိုပြုလုပ်ပေးတဲ့သူဟာကျွန်တော်တို့ရဲ့အပြစ်များကိုခွင့်လွှတ်ပေးနေပါတယ်။သူဂတိပြုခဲ့တဲ့အတိုင်းပြည့်စုံအောင်ဆောင်ရွက်ပေးနေပါတယ်။ဒါချစ်တော်မိတ်ဆွေတို့ကျွန်တော်တို့ရဲ့တောင်းဆိုပံ့ပိုးချက်များကိုတင်ပြပြတဲ့အခါမှာလို့ရှိရင်အဖြေကိုဘုရားသခင်ထံမှစောင့်ဆိုင်ခြင်းမပြုဘဲနဲ့ကိုယ်တိုင်ပြုလုပ်နိုင်တာတွေကိုလည်းကိုယ်တိုင်ရှာပြီးတော့ကျွန်တော်တို့ပြုလုပ်ဖြေကြားပါမယ်။နော်ပြုလုပ်ဖြေကြားမှာဖြစ်ပါတယ်။ဘုရားသခင်ရဲ့ကုညီရာဆိုရှင်လူသားတို့ရဲ့ကြိုးပမ်းဆောင်ရွက်မှုနဲ့ရည်မှန်းချက်ကြီးမားမှုကိုပူးပေါင်းပြီးတော့ပေါင်းဆက်ထားပါတယ်။ဒါကျွန်တော်တို့ကိုယ်တိုင်ဆုမတောင်းဘဲနဲ့ကျွန်တော်တို့အတွက်အခြားသူရဲ့ဆုတောင်းပေးခြင်းကိုအားကိုးလို့မရနိုင်ပါဘူး။အဘယ်ကြောင့်ဆိုတော့ဘုရားသခင်ကဤကဲ့သို့သောချွင်းချက်မျိုးကျွန်တော်တို့အတွက်မထားရှိပါဘူးမိတ်ဆွေ။နော်ကိုအားကိုကိုးဖို့စံနာမရှိတဲ့အတွက်ကြောင့်ဘုရားရှင်ကပင်လျင်၎င်းဝိညာဉ်ကိုကောင်းခင်ပုံပါလို့ရှိရင်မဆောင်ကျင်းနိုင်ပါဘူးမိတ်ဆွေ။ဒါကြောင့်ကျွန်တော်ဆုတောင်းတဲ့ခါမှာဆိုရှင်ငါအတွက်မင်းဆုတောင်းပေးပါ။ငါအတွက်ဆုတောင်းပေးပါဆိုပြီးတော့သူတပါးကိုတောင်းခိုင်းဖို့မဟုတ်ဘဲနဲ့ကိုယ်တိုင်ကိုယ်ရောက်ဖရာသခင်ဒီကိုအရောက်လှမ်းဖို့ဖြစ်တယ်။ကိုယ်တိုင်ကိုယ်ရောက်ကဖရာသခင်ဒီမှာစိတ်ကပ်ပြီးတော့ယုံကြည်ချက်ပြည့်ဝနဲ့ကျွန်တော်တို့ဆုတောင်းဖို့ဖြစ်တယ်။နော်။ဒါကြောင့်ဒီလိုဆုတောင်းခြင်းမျိုးကိုပဲဖရာသခင်ကနားညောင်းလက်ခံတာဖြစ်ပါတယ်။သူဖြစ်ပါတော့ကြောင့်တောက်ပနေတဲ့ကောင်းခင်ပုံတို့ရောက်အောင်ခင်ချင်းထားတဲ့လေကားအားထုတ်ခြင်းတစ်ထစ်ပြီးတစ်ထစ်တက်လန်းတဲ့အခါမှာကျွန်တော်တို့ဟာဆိုရှင်အကျင့်ကျင့်ဆုံးရှုံးမှုနဲ့ရင်ဆိုင်ရတဲ့အခါသခင်ယေရှုရဲ့ခြေတော်ရင်းမှာဆိုရှင်ငိုရိုစိတ်ပြည့်ခြင်းနဲ့ရင်ဆိုင်ရတတ်တယ်ခြေတော်မိတ်ဆွေတခါတရံမှာကျွန်တော်တို့ကဒုက္ခဆူတောင်းရင်းနဲ့ပဲဒုက္ခတွေတသိရင်းနဲ့ကြုံတွေ့ရတတ်တယ်အဲဒီလိုကြုံတွေ့ရတဲ့အခါမှာကျွန်တော်မျက်ရည်မျက်ခွန်းနဲ့ခရစ်တော်ရဲ့ခြေတော်ရင်းမှာရင်ဆိုင်တိုက်လန်နေရတတ်တယ်တို့ပေမဲ့ကျွန်တော်တို့လက်လျှော့ဖို့မဟုတ်ဘူးเนาะတို့ပေမဲ့ကျွန်တော်တို့ရဲ့ကြိုးပမ်းချက်များဟာဆိုရှင်မရနာပါနဲ့မိတ်ဆွေเนาะကောင်းကင်နိုင်ငံတော်ဟာဆိုရှင်ယေရှုရဲ့ အလိုကိုလိုက်လျှောက်ခြင်းနဲ့သူနဲ့တူအောင်ကြင်ကြံမယ်ဆိုရင်လူတိုင်းကဆိုရှင်လက်လန်းယူနိုင်မှာဖြစ်ပါတယ်နော်ခနာတက်ဖြုတ်တွေ့ကြုံရတဲ့ဆုံးရှုံးမှုကြောင့်ခရစ်တော်အပေါ်မှာဆိုရှင်ကျွန်တော်တို့ပုံမူပြီးတော့မိခိုအားထားရပါမယ်နော်ကျွန်တော်တို့ဟာဆိုရှင်ဆက်လက်ပြီးတော့တတ်သိရှိတဲ့စိတ်နှလုံးနဲ့ဇွဲမလျှော့ပဲဇွဲလုံးလစိတ်တတ်မကြတော့ရည်ရွယ်ချက်တို့နဲ့ဖိပြီးတော့ဒီလောကရဲ့ကဘာကြီးပေါ်မှာဆိုရှင်ကျွန်တော်တို့ရှောင်လန်းရင်းနဲ့ကောင်းငင်ခရီးကိုကျွန်တော်တို့သွားနေတဲ့ခါမှာဘယ်တော့မှစိတ်တတ်ကြပြီးတော့ဇွဲလျှော့ပြီးတော့တက်တာကိုမရင်ဆိုင်မဲနဲ့လုံးဝဇွဲလုံးလရှိပြီးတော့ရည်ရွယ်ချက်ပြေဝနဲ့တိုက်ပွဲဝင်ကြပါစို့လို့အားပေးတိုက်တွန်းနေနေကုန်ချုပ်ပါတယ်ကျွတ်တော်မိတ်ဆွေများအားလုံးဘုရားသခင်ဓမ္မတော်ဝင်ပြဆောက်ကောင်းမှုတော်ကိုချပါပါစေ
။내모양이다뉴는야사이로니내지냐니뼈뮤지회니자오상히메상정자이전구간사미자라사좀호바부이찬이상자간사들라예루니자무로마간사야라이라가마베카미스미랑세너까지제말루다라내저노지켜니자
ပုံမြင်လက်ဆောင်ကန်တာမှာကလေးတို့တို့ရနာစင်နိုင်မှုရဲ့အတွက်ရွှေကျက်ဖကြီးပရိရဲ့ဆိုတဲ့ပုံမြင်လေးကိုမမခိုင်ကပြောပြပေးသားမှာဖြစ်ပါလေကွယ်။မောင်လေးညီမလေးတို့ရေတခါကရွတ်ရွမှာဧသမားကြီးတယောက်ရှိပြီးသူ့မှာအလွန်လှပတဲ့ကျက်ဖကြီးတကောင်ရှိတဲ့ကွယ်။အဲ့ဒီကျက်ဖကြီးဟာမနဲ့မိုးလင်းတာနဲ့အောက်အီအီအိုးဆိုပြီးတွန်းတန်ပေးကလူတွေကိုနှိုးထစေတဲ့ကျက်ဖကြီးရဲ့တွန်းတန်ကြတာနဲ့လူတွေဟာအရာကနှုတ်ထပြီးထမင်းချက်သူကချက်လေသေးသွားသူကသွားဈေးထွက်တဲ့သူကဈေးထွက်နဲ့ကျက်ဖကြီးရဲ့တွန်တန်ကိုနားထောင်ပြီးလှုပ်ဆောင်ကြတယ်ကွ။ဒါကြောင့်မို့အဲ့ဒီကျက်ဖကြီးကိုတရားလုံးကချစ်ခင်နှစ်သက်ကြတယ်။ကျက်ဖကြီးနေဖို့အိမ်တလုံးဆောက်ပေးထားသလိုဂယူတဆိုင်ကျွေးမွေးပြုစုတာပေါ့ကွ။အ
ော်ငါတို့မှဒီကျက်ဖကြီးတွန်တန်ပြီးလို့အရာကနေနှုတ်ထကြတာကိုယ့်အကိုနှုတ်ထဖို့ဆိုတာမလည်းကဘူး။ဒါကြောင့်ဒီကျက်ဖကြီးအန်ဒီရကခင်ဝဲအောင်စောက်ရှောက်ကြစို့
ဟုတ်တယ်ဗျညာပြောရမှန်တယ်ကျက်ဖကြီးကိုတို့တို့အားလုံးကြီးရှိကြရအောင
်မောင်လေးညီမလေးတို့ရေလူတွေအားလုံးကကျက်ဖကြီးဘေးအန္တရာယ်မရှိအောင်စောက်ရှောက်ပေးဖို့ဆုံးဖြတ်လိုက်ကြတာပေါ့ကွယ်ကျက်ဖကြီးစီကထူးခြားတဲ့အသင်ကြားရရင်အားလုံးဝိုင်းလာကြတယ်အဲ့ဒါကြောင့်မို့ကျက်ဖကြီးမှာဘေးအန္တရာယ်တွေမရှိဘဲအေးချမ်းစွာနဲ့နေထိုင်ခဲ့ရတယ်ကွယ် မောင်လေးညီမလေးတို့ရေအဲ့ဒီလူကျက်ဖကြီးဘေးအနီးရေကင်းစွာနဲ့နေထိုင်ရတာကိုမနာလိုဖြစ်နေတဲ့မိခွေးတကောင်ရှိတဲ့ကွယ်သူဟာမနာလိုဝန်တိုစိတ်နဲ့ပြောနေတာကတော့
ဒီကျက်ဖဟာအစာရေသာဝလို့ဝါဘီဇာပနေတာပဲလူအသားကိုငါစားရရင်တိတ်ကောင်းမှမယ်သူ့ရဲ့သားကိုစားခြင်းလိုက်တာဒီကျက်ဖရဲ့သားကိုစားရအောင်ဘယ်လိုချက်စီရပါမလဲဟုတ်ပြီဟုတ်ပြီအကြံရပြီကွာအဲ့ဒီအကြံတိုင်းလုပ်ရမယ
်မောင်လေးညီမလေးတို့ရေမိခွေးကြီးဟာသူ့ရဲ့အကြံစီတိုင်းကျက်ဖကြီးချန်ပြင်ထွက်တဲ့အချိန်မှာသူ့နာသွားပြီးပြောလိုက်တာကတော့
အိုးကျက်ဖကြီးခင်ဗျားတို့ကလုံးကအရာအသွင်းမျိုးစုံနဲ့လာလိုက်တာခင်ဗျားတို့လပတဲ့သူကိုတခါမှမမြင်ဘူးခင်ဗျားရဲ့တုန်တန်ကလည်းတရားလိုက်တာဗာကြီးလို့ဒီတော့လာပြီအတန်ကောင်းရတာလဲဗျ
မောင်လေးညီမလေးတို့ရေအဲ့ဒီလူနဲ့မိခွေးကြီးဟာကျက်ဖကြီးကိုမြှောက်ပြင်းတဲ့စကားတွေနဲ့မိတ်ဆွေဖွဲ့လာတဲ့ကွယ်ပထမတော့ကျက်ဖကြီးဟာမိခွေးပြောတဲ့စကားကိုအေးမဆိုင်ဘူးကွယ်ဘာဖြစ်လို့လဲဆိုတော့မိခွေးအเจ้าကိုသိနေလို့ပေါ့ကွယ်ကျက်ဖကြီးကအေးမလို့တော့မိခွေးကလည်းအေးအေးဆေးနဲ့ချန်ပြင်ပြန်ထွက်သွားတဲ့ကွယ်မောင်လေးညီမလေးတို့ရေဒီလိုနဲ့ပဲမိခွေးကြီးဟာနေ့စဉ်ရက်ဆက်ဆိုသလိုကျက်ဖကြီးကိုမြှောက်ပြင်ပြီးချီးမွမ်းနေတော့ကျက်ဖကြီးကလည်းမိခွေးဖို့ယုံကြည်သလိုဖြစ်လာတော့တာပေါ့ကွယ်ဒါကြောင့်မိခွေးကိုစကားပြန်ပြောတဲ့
ငါကဒီလောက်မလာပါဘူးကွာငါကိုအစာမမကျွေးတဲ့ကျေးဇူးရှင်တွေကြောင့်အစာစားရပြီးဝမ်းနေတာပါငါကငါ့ရဲ့ကျေးဇူးရှင်တွေအချိန်မမှန်နိုးထကိုအော်မိရတာပါကွာ
မောင်လေးညီမလေးတို့ရေကျက်ဖကြီးစီကတုတ်ပြန်ပြောဆိုတဲ့စကားကိုကြားလိုက်ရတဲ့အတွေ့မြေခွေးဟာသူ့အကျင့်အောင်တော့မယ်ဆိုပြီးဝမ်းသာနေတာပေါ့ကွယ်ဒီလိုမြေခွေးကကျက်ဖကြီးကိုနေ့စဉ်အယုံသွင်းပြီးမြောက်ပြင်းတဲ့စကားတွေပြောတာများနေတော့ကျက်ဖကြီးလည်းသူ့ကိုသူအထင်ကြီးလာပါတော့တယ်ကွယ်မြေခွေးကိုလည်းယုံကြည်လာခဲ့တယ်ခါတိုင်းလိုမြေခွေးကိုမြင်ရင်တိတ်ကိုင်းမော်ခုံမတက်တော့ပဲလက်ခံစကားပြောတဲ့ကွယ်ဒီတော့မြေခွေးကလည်းသူ့အကျင့်အောင်တော့မှာပဲဆိုပြီးစိတ်ထဲကနေဝမ်းသာနေပါတော့တယ်ကွယ်ဒီလိုနဲ့တနေ့မှာတော့ကျက်ဖကြီးအစာစားနေတော့မိခွေးရောက်လာတဲ့ကွယ်ဒါပေမဲ့ကျက်ဖကြီးကတော့မိခွေးကိုအေးမလုပ်ပဲအစာကူပဲစားနေတဲ့ဒါကြောင့်မို့မိခွေးက
မင်းကိုကြည့်လိုက်ရင်အစာပဲစားနေတာတွေ့ရတယ်ကွ။ဒါကြောင့်မင်းလာဝပြီးလာနေတာကိုကွ။ဒါပေမဲ့မင်းရဲ့တော်နံကိုတော့တခါမှမကြောက်ဘူးတဲ့ဘူးကွ။မင်းရဲ့တကားတာရတယ်လို့ပြောတာတော့ကြောက်ဘူးတဲ့။ကဲငါ့ကိုတုံ့ပြန်ပါအောင်ကွ။မင်းရဲ့တော်နံကိုကြားချင်လို့ပါ
မောင်လေးညီမလေးတို့ရေအဲ့ဒီလိုမြေခွေးကမြှောက်ပင်းလိုက်တဲ့အခါကျက်ဖကြီးကအစာစားတာရက်ပြီးလေတံကိုမြင့်ကတွန်တန်ပေးလိုက်တော့တဲ့ကွယ်အဲ့ဒီလိုကျက်ဖကြီးဟာမူကောင်းငင်ကိုမှော့ကြည့်ပြီးတွန်တန်ပေးလိုက်တာနဲ့မြေခွေးဟာကျက်ဖကြီးရဲ့လေတံကိုငုတ်ခဲလိုက်တာစားဖို့ပြင်လိုက်တဲ့ကွယ်ဒီတော့မှကျက်ဖကြီးဟာမြေခွေးရဲ့ကောက်ကျစ်တဲ့စိတ်ထားနဲ့သူ့ကိုလာပြီးအယောဝင်တာကိုသိနာလေသွားတော့တဲ့ကွယ်မောင်လေးညီမလေးတို့ရေကျက်ဖကြီးရဲ့လေတိုင်းကိုငုံခဲပြီးမြေခွေးကပြေးဖို့ပြင်နေတော့အချိန်မဟုတ်ပဲကျက်ဖကြီးတွန်တင်ကြတဲ့အတွက်ရွာသူရွာသားတွေက
ငါတို့ရဲ့ကျက်ဖကြီးအတောင်ပဲဘာဖြစ်လို့អော်တာလဲမသိဘူးဟုတ်တယ်ကွာကျက်ဖကြီးတောင်ပဲအန်ဒီအတွက်နေပြီလားမသိဘူးတွားကြည့်ရအောင်ဟုတ်တယ်ဟိငါတို့ရဲ့ကျက်ဖကြီးအတောင်ပဲအချိန်မဟုတ်ပဲဘာဖြစ်လို့អော်တာလဲမသိဘူးမြန်မြန်တွားကြည့်ကြစို့
မော်လီညီမလေးတို့ရေရွာသူရွာသားတွေဟာတို့တွေ gear တွေကိုကင်ဆောင်ပြီးကျက်ဖကြီးရှိတဲ့နေရာစီတို့ပြေးလာကြတာပေါ့ကွယ်ဒါကူမြေခွေးနဲ့ကျက်ဖကြီးကတွေ့မြင်လိုက်ကြတာပေါ့ဒါကြောင့်မို့ကျက်ဖကြီးကမြေခွေးကိုပြောလိုက်တာကတော့
ကြာလာကိုကြီးမြေခွေးအရင်ကတော့ကျုပ်ကိုရွာသားတွေကပိုင်တာပါအခုတော့ကိုကြီးမြေခွေးရဲ့ပါဇက်ထဲမှာဆိုတော့ကိုကြီးပဲပိုင်ပါတယ်ဒီတော့ကျုပ်ကိုကိုကြီးမြေခွေးပဲပိုင်နေဆိုတာသိအောင်လမ်းပြောလိုက်စမဗျာ
မောင်လေးညီမလေးတို့ရေကျက်ဖကြီးဟာမြေခွေးရဲ့ပါဇက်ကလွတ်အောင်ပြည့်ရယ်ဆင်ပြီးအဲ့ဒီလိုပြောလိုက်တာပေါ့ကွယ်ဒါကူမြေခွေးကသူ့ကိုသူအထင်ကြီးသွားပြီးပြောလိုက်တာကတော့
ကျက်ဖကူရမမလားကဲကျက်ဖရေရင်ပြောရမှန်တယ်ကွာတဲ့ဟုတ်တယ်ငါပဲကျက်ဖပြောရမမလား
မောင်လေးညီမလေးတို့ရေမြေခွေးဟာအဲ့ဒီလိုပါဇက်ဟပြီးပြောလိုက်တော့သတိနဲ့နေတဲ့ကျက်ဖကြီးဟာမြေခွေးရဲ့ပါဇက်ထဲကနေခုံထွက်ကသစ်ပင်ပေါ်ပြန်တက်သွားတဲ့ကွယ်မြေခွေးလည်းသူ့ရဲ့ပါဇက်ထဲကနေလွတ်သွားတဲ့ကျက်ဖကြီးကိုလှမ်းကြည့်နေစင်ပါပဲရွာသားတွေရောက်လာပြီးတို့နဲ့ရိုက်ခင်းနဲ့ပေါ့ဆိုတော့မြေခွေးကြီးတည်သွားပါရောတဲ့ကွယ်မောင်လေးညီမလေးတို့ရေမခိုင်တို့နေတဲ့လောကကြီးထဲမှာလူအမျိုးမျိုးရှိကြပါလေကွယ်စိတ်နှလုံးသားကောင်းမွန်တဲ့သူတွေရှိသလိုစိတ်သဘောထားယုံညံ့ပြီးစိုးသွမ်းတဲ့သူတွေလည်းရှိကြတယ်ကွယ်စိတ်ကောင်းရှိသူနဲ့စိတ်ကောင်းမရှိသူကိုပထမမှာတော့ခွဲခြားရခဲ့ပေမယ့်အချိန်ကြာလာတာနဲ့အမျှသူတို့တွေစီမံရှိတဲ့စိတ်ထားတွေကိုကြာရှည်ဖုံးကွယ်လို့မရပါဘူးကွယ် စိတ်ထားမကောင်းတဲ့သူဟာကြာရှည်ဖုံးအုပ်မထားနိုင်ပဲသူ့ရဲ့ဟန်ဆောင်စိတ်ထားကခဏလေးနဲ့ပေါ်လာမှဖြစ်တယ်ကွ။အဲဒါကြောင့်မောင်လေးညီမလေးတို့အနေနဲ့ကိုကိုမြှောက်ဖင်ပြောဆိုလိုက်ရင်အလိမ္မာနီးလေးသုံးပြီးဝေးဝေးကိုရှောင်သွားဖို့မမခင်ကတတိပေးမှကြားချင်ပါတယ်ကွ။မောင်လေးညီမလေးတို့အနေနဲ့အတူနဲ့အစ်စ်အမားနဲ့အမန်ကိုရွေးချယ်တတ်ပြီးတတိဉဏ်ပညာနဲ့ပြည့်စုံနိုင်ကြပါစေကွ။မောင်လေးညီမလေးတို့အားလုံးရှင်လန်းချမ်းမြေ့ကြပါစေ။တော်တော်ရှင်များရှင်ယခုတင်ဆက်ခဲ့တဲ့ရင်သွေးလိမ်မာနားဆင်စရာပုံမြင်လက်ဆောင်ကဏ္ဍလေးကိုကျမတို့မျှဝင့်ခြင်းအတန်မှတင်ဆက်ပေးခဲ့ခြင်းဖြစ်ပါလေရှင်။ကျေးဇူးတင်ပါတယ်ရှင်။
ရှင်များရှင်ကျမတို့ရဲ့ဓာတ်တော်စပေးစာရေးတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာကျားတခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။